ဖမ်းဝရမ်းထုတ်ထားပြီးတော့အလို့ရှိနေတဲ့ဆရာတော်ဦးဝီရတူကိုအစိုးရရဲ့ညွှန်ကြားချက်နဲ့အရေးယူဖို့စီစဉ်ခဲ့တာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တန်ဃာတော်တဦးအနေနဲ့အရေးယူဖို့လှုပ်ထုံးလုံနီးပိုင်းအရာကြန့်ကြာမှုတချို့ရှိခဲ့ကြောင်းလည်းသမ္မတရုံးပြောခွင့်ရဦးစော်ထေးကအစိုးရရဲ့သုံးနှစ်တာကာလဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကျင်းပရာမှာအခုလိုပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရန်ကုန်မြို့မဟာပန္နူလပန်းညံရှိမှာမေလ5ရက်နေ့ကဆရာတော်ဦးဝီရသူရဲ့ဟောပြောချက်တွေနဲ့ပတ်သက်လို့အရေးယူဆောင်ရွက်သွားဖို့ရန်ကုန်တိုင်းစိုးရကိုဗဟုအစိုးရညွှန်ကြားခဲ့တာဖြစ်ကြောင်းနိုင်ငံတော်တမနာရုံးပြောခွင့်ရဦးစော်ထေးကပြောဆိုလိုက်တာပါ။အ
ုပ်ချုပ်ရေးရတယ်လို့တရားဆွဲတာ။ဟုတ်ပြီနော်။အပေါ်ကနေညွှန်ကြားတယ်တိုင်းတိုင်းစိုးရညွှန်ကြားတယ်။ညွှန်ကြားတဲ့ဘက်တိုင်းတိုင်းစိုးရဆွဲတာဆိုတော့တမနာရုံးကအုပ်ချုပ်ရေးပေါ့နော်။အုပ်ချုပ်ရေး
ရန်ကုန်နောက်ပိုင်းခရိုင်အုပ်ချုပ်ရေးမှူးကအင်္ဂါနေ့မှာပဲတရားရုံးကိုဥတိုက်လျှောက်ထားခဲ့ပြီးတဲ့နောက်နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်1/4ကာကြီးနဲ့ဆရာတော်ဦးရည်သူကိုဖမ်းရမ်းထုတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေကအခုချိန်ထိဖမ်းဆီးတာမျိုးတော့မရှိသေးပါဘူး။တမရာယုံပြောခွင့်ရဦးစော်ထေးကတော့တန်ခါတစ်ပါးဖြစ်တဲ့အတွက်လုံထုံးုံနီးပိုင်းမှာညှိနှိုင်းစရာတွေရှိနေတယ်လို့ဆိုပါတယ
်။လုံထုံးုံနီးမှာတော့ဟိုကျွန်တော်တို့ရဲချုပ်နဲ့ဥမာတာမာရေးမှုချုပ်နဲ့လုံထုံးုံနီးမှာနည်းနည်းလေးဘွဲ့တကမရှိဘဲနဲ့ဖြစ်နေတယ်။ဟိုတကပိုင်းဖြစ်တဲ့အတွက်တာနာရေးဆိုင်ရာစီမံစည်းကမ်းတော့ဒါတွေကဘယ်လိုရှိတယ်ရေပိုင်းဆိုင်ရာစီမံစည်းကမ်းဘယ်လိုရှိတယ်ဒါလေးတွေပြန်ကြည့်ဖို့ရှိတယ်เนาะ
လက်ရှိဖမ်းဝမ်းတတန်းကတော့ဇွန်လ4ရက်နေ့မှာကုန်ဆုံးမှာဖြစ်ပေမဲ့အခုချိန်ထိရေတက်ပွဲကဖမ်းမမိသေးဘူးလို့လည်းဒုတိယရေမူကြီးမျိုးသူဆိုကပြောပါတယ
်ကျွန်တော်တို့ကဝရန်တီလို့ပြောတယ်ဥပဒေစကားနဲ့ပြောတာပါဗျာဟုတ်ကဲ့ဝရန်တီပြုတယ်ဆိုတော့ကျွန်တော်တို့ကဟိုဖမ်းတယ်ပြောတာပါနော်ဒီတီပြုလို့မရဘူးဆိုတော့လူမရှိဘူးပေါ့တတ်မှတ်ထားတယ်ကျွန်တော်တို့တရားရုံးကချပေးလိုက်တဲ့သူကိုရဲ့နေတဲ့နေရာမှာအဲ့လူကမရှိဘူး
။တရားလွတ်တော်ရှင်းနေဥက္ကင်မောင်မြင့်ကတော့သတင်းတစ်ပတ်ကြာဖန်ရန်တက်တန်းကုံဆိုးတဲ့အခါလိုအပ်ရင်တရားရုံးကတရားခံပြေးဖြစ်ကြီးညာနိုင်တယ်လို့ပြောပါတယ်
။အဲ့ဒီနေမှာမလာဘူးဆိုရင်အခုထုတ်တာရဲ့ဖန်ရန်ကတက်တန်းကုံသွားမှာ။နော်ဒီဖန်ရန်အမိန်လေးကတက်တန်းကုံသွားမှာ။အဲ့ဒီနေမှာဖန်လို့မမိဘူး။ဒီဖန်ရန်ကိုအတီးပြုလို့မရတော့ပါဘူးဆိုပြီးတော့မှရဲတပ်ဖွဲ့သူတို့မှတ်ချက်ဒီသူတို့ရဲ့ကျိုးဆောင်ရွက်ချက်ဒီအသေးစိတ်ကြီးရေးပြီးတော့တရားသူကြီးပြန်တင်မှာပြန်တင်လိုက်တဲ့အခါမှာတရားသူကြီးကနောက်ထပ်လိုအပ်ခဲ့ရင်ဖောင်ရန်အစ်စ်တစ်ခုကိုတက်တန်းတစ်ခုတတ်မှတ်ပြီးတော့ထပ်ပေးမယ်ဒီလိုလည်းဖြစ်နိုင်တယ်သို့မဟုတ်အဲ့ဖောင်ရန်ထပ်မထုတ်တော့ဘဲနဲ့ရသုကျင့်ထုံးမှုတွေပုံမှန်902ရတရားခံပြေးအဖြစ်ကြီးညာရင်လည်းကြီးညာမယ်အတရားခံပြေးအဖြစ်ကြီးညာလိုက်ပြီဆိုရင်တော့အရင်နဲ့နာတယ်ဘူလာမှုကြီးကိုဖြစ်ရင်းလိုက်လို့အပြစ်မရှိဘူးလွတ်သွားတယ်ဆိုတော့ဒီမှာအဖမ်းမခံမဲ့နဲ့ပြေးနေတာထင်ရှားတဲ့အတွက်တရားခံပြေးမှုကဒါကြောက်ကြမယ
်။ဆရာတော်ဦးရတူကိုရန်ကုန်တိုင်းတန်ခါနိုင်ငံအဖွဲ့ကအစောပိုင်းမှာဩဝါဒပေးဖို့စီစဉ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အစီအစဉ်ကိုဖျက်ခဲ့တာပါ။တိုင်းတန်ခါနိုင်ငံအဖွဲ့အနေနဲ့တန်ခါဖွဲ့ကြီးဆိုင်ရာအခြေခံစီမင်းလုံထုံးလုံနည်းတွေနဲ့မညီညွတ်တဲ့အတွက်ဩဝါဒပေးဖို့စီစဉ်ခဲ့တာဖြစ်ကြောင်းလဲဒီကနေ့ပြုလုပ်တဲ့အစိုးရရဲ့သုံးနှစ်တာကာလသတင်းစာရှင်းလင်းပွဲမှာပဲတာနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကညွှန်ကြားရေးမှုဦးမြင်ဦးကဖြေကြားသွားပါတယ်ခင်ဗျာ။